အမျိုးသားဒီမိုကရေစီအဖွဲ့ချုပ်သဘာဝတိအဖွဲ့ဝင်ဝါရင့်သတင်းစာဆရာကြီးဟန်တာဝရီဝင်းတင်ကွယ်လွန်တာဒီကနေ့ဧပြီ21ရက်နေ့ဆိုရင်နှစ်နှစ်တင်းတင်းပြည့်ပါပြီ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်စာရေးဆရာကဗျာဆရာရီနဲ့နိုင်ငံရေးသမားတွေဦးဆောင်ပြီးရန်ကုန်မန္တလေးနဲ့အခြားမြို့တွေမှာပါဟန်တာဝရီဝင်းတင်ကွယ်လွန်ခြင်းနှစ်နှစ်ပြည့်အောက်မေ့ပွဲအခမ်းအနားတွေအပြင်ဂုံပြူစာပေဟောပြောပွဲတွေပြုလုပ်နေကြတာဖြစ်ပါတယ်။ဟန်တာဝရီဝင်းတင်သာတက်ရှိထင်ရှားရှိနေအောင်မယ်ဆိုရင်လက်ရှိဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့မြန်မာဒီမိုကရေစီအပြောင်းအလဲမှာတတက်တအားပါဝင်ကူညီနေဦးမှာဖြစ်ပြီးနိုင်ငံအပြောင်းအလဲအတွက်ဂုဏ်ယူနေမှာဖြစ်တယ်လို့ဒီလိုင်းစာဆောင်မှာဟန်တာဝရီဦးဝင်းတင်နဲ့တွဲဖက်အလုပ်လုပ်ကန်ခဲ့တဲ့စာရေးဆရာမုံရွာအောင်ရှင်ကပြောပါတယ်။
ဆရာဦးဝင်းတင်ဒီကနေ့ကလာမှာကြည့်နေမယ်ဆိုရတော့သူစိတ်ပြီးတော့သူအားရကျင်းတတ်မယ်လို့ကျွန်တော်ယုံကြည်တယ်ဗျ။အဖြစ်ပြောင်းလဲရေးကလာရဲ့အစဆိုတော့အဖြစ်ဆုံးမှုမရှိတာအကျိုးကျအားနည်းချက်ရှိတာတော့အတော်အတွက်ရှိနိုင်တယ်။ဒါပေမဲ့ဒါကိုဆရာကဟိုသဘောပေါက်ပါတယ်။ဆရာဝင်းနဲ့အဲငါကျွန်တော်တို့အပေါ်မှာအဲတစ်ခုပေါ့ဗျာအကျိုးပြုတာတစ်ခုရှိတယ်ဗျ။နံပါတ်၁ကတော့သတင်းစာနဲ့ပတ်သက်ပြီးတော့သတင်းစာကဘယ်လိုသတင်းစာမျိုးဟာပြည်သူလူထုအတွက်အထူးရောက်နိုင်တယ်ဘယ်လိုသတင်းစာမျိုးဟာပြည်သူလူထုရဲ့ဘက်ကလိုက်နိုင်တယ်ဆိုတဲ့ဟာကိုဒီကျွန်တော်တို့ကိုတင်ပြခဲ့တယ်။နောက်ဒုတိယတင်ပြတာကတော့နိုင်ငံရေးပေါ့ဗျာ။နိုင်ငံရေးအရအာဏာရှင်ကိုဘယ်လိုဆန့်ကျင်ရမလဲ။ဘယ်လိုမကြောက်တရားတွေနဲ့ဘယ်လိုသွားရမလဲဆိုတာကိုဒီကျွန်တော်တို့ကိုတင်ပြနိုင်တယ
်။ဟန်တာရီဦးဝင်းတင်နဲ့ပတ်သက်လို့ပြည်သူလူထုအပေါ်သတင်းစာဆရာကောင်းပီတာမှုအပြင်အာဏာရှင်ကိုမကြောက်တရားနဲ့ဆန့်ကျင်ခဲ့တာတွေကိုအားကျအတူယူခဲ့ရတယ်လို့မုံရွာအောင်ရှင်ကပြောပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးဆောင်ပြီးဒီကနေ့မနက်10:00မှာဟန်တာဝရီဝင်းတင်ကွယ်လွန်ခြင်းနှစ်နှစ်ပြည့်အောက်မေ့ပွဲအခမ်းအနားကိုရန်ကုန်မြို့တုံးဝင်းနှင်းစီခန်းမမှာပြုလုပ်ခဲ့ပြီးနိုင်ငံရေးတက်ကြွလှုပ်ရှားသူတွေစာပေအတိုင်းဝိုင်းကသူတွေတက်ရောက်ခဲ့ကြပါတယ်။ဟန်တာဝရီဝင်းတင်အနေနဲ့2015ရွေးကောက်ပွဲရလဒ်အပေါ်အများကြီးမျှော်လင့်ခဲ့သလိုသူမျှော်လင့်သလိုဖြစ်ခဲ့တဲ့အတွက်ကျေနပ်မယ်ဆိုတာယုံကြည်တယ်လို့ဟန်တာဝရီဝင်းတင်မကွယ်လွန်ခင်ကျမ်းမာရေးစောင့်ရှောက်မှုပေးခဲ့တဲ့လက်ရှိမင်္ဂလာတောင်ညွတ်မြို့နယ်လွတ်တော်အမတ်ဒေါ်ဖြူသိန်းကပြောပါတယ်။
သူဒီကျမ်းမာရေးမချို့တဲ့ခင်ကသူပြောတယ်သူ2015ကိုတော့သူဖြတ်တန်းကျန်နေတယ်သူအတက်နိုင်ဆုံးဒီအာနာရှင်စနစ်ကနေမြန်မာပြည်လွတ်မြောက်တဲ့အချိန်ကိုသူစူးစမ်းကျင်တယ်ဆိုပြီးပြောခဲ့တာရှိတယ်ပေါ့နော်အခုလက်ရှိအနေအထားတော့ပြောမယ်ဆိုရင်တော့ကျမတို့ဒီစနစ်တစ်ခုအပြောင်းလဲတစ်ခုဖြစ်သွားနိုင်ခဲ့ပြီပေါ့နော်ဒါအခုနေလက်ရှိအခြေအနေကိုလည်းကျမထင်ပါတယ်သူကျင်နေနိုင်မယ်လို့ထင်တယ်အခုလက်ရှိအနေအထားမှာဆိုအပြောင်းလဲတစ်ခုဖြစ်သွားပြီကျမထင်တယ်အခုချိန်ထိသူတက်ရှိထင်ရှားရှိနေခဲ့မယ်ဆိုလို့ရှိရင်သူအနေနဲ့ကျမတို့အခုအကြောင်းလဲတိုင်းပြည်အကြောင်းလဲကာလမှာသူစီကအကြမ်းဉာဏ်တွေအတွေးခေါ်တွေသူရဲ့ဒီတိုင်းပြည်အတွက်ဖြစ်ချင်တဲ့ဆန္ဒတွေအများကြီးကျမတို့သိနိုင်တယ်သူစီကလည်းအများကြီးသိနိုင်နိုင်မယ်လို့ကျမတို့မြင်ပါတ
ယ်နိုင်ငံတကာမှာလိုပဲတိုင်းပြည်အတွက်အနစ်နာခံပေးဆက်ခဲ့သူတွေကိုအထူးတလဲဂုဏ်ပြုပေးဖို့လိုသလိုသူတို့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့နောင်လာနောက်သားတွေသိအောင်လုပ်ပေးတင်တယ်လို့ဒေါ်ဖြူဖြူသိန်းကပြောပါတယ်ဟန်တာရီဝင်းတင်ဟာမောင်ဝင်စင်ပေါ်တဲ့ပြီဆိုးဝင်းတင်ပုံညဝင်းဆွေစတဲ့ကလောင်ခွဲအမျိုးမျိုးနဲ့ကြပြာဝတ္ထုဆောင်းပါးများစွာရေးသားခဲ့ပြီးအကျိုးဆောင်ချာနေမှာလက်ထောက်အက်ဒီတာအနေနဲ့ပထမဆုံးလုပ်ကိုင်ခဲ့ပါတယ်။ကန္နဝင်းချာနဲ့ဒုပြည်သတင်းကြီးမုံသတင်းစာပြည်သူ့အိုဝေဟန်တာရီသတင်းစာဒီလိုင်းချာနယ်တို့မှာအမှုဆောင်အက်ဒီတာချုပ်အနေနဲ့တာဝန်ယူခဲ့သူတဦးလည်းဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်စတင်ဖွဲ့စည်းချိန်ကတည်းကအတွင်းရေးမှူးအဖွဲ့ဝင်ဖြစ်တာဝန်ယူခဲ့ပြီးအနာရှင်စနစ်ကိုခေတ်ဆက်ဆက်တွန်းလှန်ဒီမိုကရေစီအတွက်တိုက်ပွဲဝင်ခဲ့တဲ့ဟန်တာဝရီဝင်းတင်ဟာအသက်85နှစ်အရွယ်မှာကွယ်လွန်ခဲ့တာဖြစ်ပါတယ်ရှင်